မြန်မာမှာ COVID-19 ရောဂါကူးစက်မှုတွေကိုတားဆီးနိုင်ဖို့အတွက်တနိုင်ငံလုံးအတိုင်းအတာအနေနဲ့မြို့နယ်အလိုက် COVID-19 ကာကွယ်ထိန်းချုပ်ကုသရေးကော်မတီတွေကဦးဆောင်ပြီးနှာခေါင်းစည်းတက်ရေးလှုပ်ရှားမှု mask campaign တွေကိုကြဲကြဲပြန့်ပြန့်လှုပ်လာနေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအိမ်တနာထွန်းပါမြို့နယ်အလိုက် COVID-19 ကာကွယ်ထိန်းချုပ်ကုသရေးကော်မတီတွေကဦးဆောင်ပြီးလူတွေနှာခေါင်းစည်းတက်ကြဖို့လှုပ်ရှားမှုတွေကိုတနိုင်ငံလုံးအတိုင်းအတာအနေနဲ့ကြဲကြဲပြန့်ပြန့်လှုပ်လာနေပါတယ်။လူတိုင်းနှာခေါင်းစည်းတက်နိုင်ဖို့အတွက်အဝိနဲ့ချုပ်လုပ်ထားတဲ့နှာခေါင်းစည်းတွေကိုအခမဲ့ပေးဝေတာမျိုးတွေလည်းလုပ်နေပါတယ်။နှာခေါင်းစည်းမတက်ပဲအပြင်ထွက်လာသူတွေကိုသက်ဆိုင်ရာတိုင်းနယ်ပြည်နယ်အလိုက်တတ်မှတ်ထားတဲ့ပြည်ထောင်တွေအတိုင်းအရေးယူတာတွေကိုလည်းလှုပ်လာနေပါတယ်။ရန်ကုန်တိုင်းမှာတော့နှာခေါင်းစည်းဝယ်ဖို့အခက်အခဲရှိသူတွေကိုအခမဲ့ပေးဝေတာတွေလုပ်နေပြီးနှာခေါင်းစည်းမတက်ပဲအပြင်ထွက်လာသူတွေကိုလိုက်လံဖမ်းဆီးနေပြီးတော့ပြည်ထောင်အဖြစ်ဒဏ်ငွေ9000ချမှတ်ထားပါတယ်။နှာခေါင်းစည်းတွေများများပေးဝေနိုင်ဖို့အလှူရှင်တွေနဲ့ချိတ်ဆက်ဆောင်ရွက်နေတဲ့ဆိုတဲ့အကြောင်းကိုတင်ခန်းကျွတ်မြို့နယ်တိုင်းလွှတ်တော်ကိုယ်စားလှယ်ဦးနေဖုံးလက်ကအခုလိုပြောပါရယ
်အခုလောလောဆယ်မှန်းတော့တော့တိုင်းတော်နှစ်ခုပေါ့နော်နှစ်ခုပေါ့အဲ့ဒါအခုဒီနေ့တော့ကျွန်တော်တို့က mask အခု1000လောက်ကျွန်တော်တို့ဝေဖို့ရှိတယ်ဒါအလှူရှင်တွေလည်းဒါဖိတ်ခေါ်တာရှိတယ်ပေါ့နော်အဲ့တော့ mask ရအလှူငွေရရှိမှုပေါ်မှာမူတည်ပြီးတော့ကျွန်တော်တို့တတ်နိုင်များခက်များများပေါ့အရေးအတွက်ခက်များများဝေဝါဖို့တော့ကျွန်တော်တို့စဉ်းစားနေပါတယ်ရန်ကုန်မှာတော့ခုနေ့ကထုတ်မနေ့ကထုတ်တဲ့အကြေညာချက်မှာတော့လူမျိုးဝင်ကြီးကတော့9000လို့ပြောတာပါเนาะအဲ့တော့အဲ့9000နဲ့ပဲသွားမယ်သဘောရှိတယ်ဒါတော့ mask ပြန်ရောင်းတဲ့ပုံစံမျိုးမဟုတ်တော့ဟိုဒီတိုင်း9000ပဲဟိုဆောင်းရမယ်သဘောဖြစ်တယ်ပေါ့เนาะအဲ့ဒါကြောင့်မို့ကျွန်တော်ကတော့နှစ်ပိုင်းလောက်အောင်ပါပေါ့เนาะဒီဖက်ကလည်းတန်ရိုက်ဖို့လောက်တာဖြစ်တယ်လို့တစ်ဖက်မှာလည်းဟုတ်ပြီမတက်နိုင်တဲ့သူတွေဘယ်လိုဝက်မလဲအဲ့တော့ဒီ distribution တော့လှူမဲ့ model တခုရယ်နောက်ပြီးခုနကဒေးပေါ်ပေါ်နဲ့ရောင်းမဲ့ model တွေအဲ့နှစ်ခုကိုပါတွဲလုံးမှရလိမ့်မယ်အဲ့လိုမှတွဲမလုပ်ဘဲနဲ့လှူရဲလူလည်းမရှိဘူးဒေးပေါ်ပေါ်နဲ့ဝယ်လို့မရဘူးအဲ့တော့ကျွန်တော်ဒီဘက်မှာတရားရဲ့ပြဿနာတွေကတော်တော်ကြီးလာအောင်ပေါ့နော်အဲ့တော့အဲ့နှစ်ခုကိုတော့ကျွန်တော်တို့ကဒါအစိုးရကဒါမျှပြီးတော့လုပ်စေချင်တယ်ဟုတ
်မန္တလေးတိုင်းဒေသကြီးမှာတော့လူတိုင်းနှာခေါင်းစည်းတက်ကြဖို့ကိစ္စကိုဆောင်ရွက်ထားတာနဲ့ပတ်သက်လို့ချမ်းအေးတာဆန်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမျိုးနိုင်ကအခုလိုပြောပါရစေ
ကျွန်တော်တို့ကတော့တက်နိုင်သူကတော့ခုကတော့တိုင်းစိုးပွဲနေရာတော့ဒီ mask တွေဟိုလူတိုင်းတက်နိုင်အောင်တစ်ခုအနည်းဆုံးတစ်ယောက်နှစ်ခုစီလောက်ရရှိအောင်ဆိုလေစီမံချက်နဲ့လေဒီဟိုဝေး mask ကိုလုပ်နေရမယ်ဒီဒါလေးလေးကျွန်တော်တို့ဟိုတိုင်းပြည်ညွန်နယ်လိုက်တွေဟိုတာဝန်ပေးပြီးချုပ်ကြပြီးတော့မြို့နယ်လိုက်တွေလည်းပေးရဒီလိုပဲအကုန်လုံးဒီမန္တလေးတိုင်းမှာရှိတဲ့မြို့နယ်တွေအကုန်လုံးဒီ mask ဒီလူတွေနှစ်ခုလောက်ကြီးရနိုင်အောင်ဆိုတဲ့ကြီးရွယ်ချက်နဲ့ဆောင်ရွက်နေတာပေါ့
အခုချိန်မှာနှာခေါင်းစည်းတက်ကြဖို့အတွက်ပညာပေးတာတွေအပြင်နှာခေါင်းစည်းတက်ပုံတန်းနည်းချွတ်နည်းတွေကိုပါစနစ်တကျဖြစ်စေဖို့အတွက်မြို့နယ်အလိုက်ကျန်းမာရေးဝန်ထမ်းတွေကပညာပေးလုပ်ငန်းတွေကိုလှုပ်လာနေကြတဲ့အကြောင်းကို COVID-19 ကာကွယ်ထိန်းချုပ်ကုသရေးကော်မတီဝင်ဒေါက်တာကျော်စွာဦးကအခုလိုပြောပါရယ
်ဒီချိန်မှာပို့ပြီးတော့ကျွန်တော်ကဟိုအားပြီးမြင့်တာလို့တော့အရင်တော့ကျွန်တော်တို့ကတက်ဖို့လောက်ပဲအခုကတော့ဟိုတက်ဖို့လည်းပြောမယ်ပညာလည်းပေးမယ်ပြီးရင်ဝတ်ပုံချွတ်နည်းပေါ့နော်အဲ့ဒါတော့နောက်ပြောချင်အကယ်၍များရောင်းနှန်းတရားရေးအစိုးရအဖွဲ့ကဒါနဲ့ပတ်သက်တဲ့အမေ့ညင်ကြတဲ့တခုဒါဂျန်ပေးတဲ့စနစ်ပါလာပြီဆိုရင်အဲ့ထဲမှာမပါအောင်ဆိုတဲ့ပညာပေးပါတယ်အောင်ထည့်ပြောင်းအောင်ဖြစ်ပါတယ်ဒါဒီဂျန်ပေးတဲ့ထဲမှာကိုမပါအောင်ကိုတိုင်တိုက်နာဖို့ဆိုတာလေးပါကျွန်တော်ထည့်ပြောင်းအောင်ဖြစ်ပါတယ
်စကိုင်းတိုင်းဒေသကြီးရှမ်းပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးစတဲ့ဒေသတွေမှာလည်းလူတိုင်းနှာခေါင်းစည်းတက်ကြဖို့လှုပ်ရှားမှုတွေကိုသက်ဆိုင်ရာမြို့နယ်အလိုက် COVID-19 ကာကွယ်ထိန်းချုပ်ကုသရေးကော်မတီတွေကဦးဆောင်ပြီးဆောင်ရွက်နေကြပါတယ်COVID-19 ကာကွယ်ထိန်းချုပ်ကုသရေးဗဟိုကော်မတီကတော့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေကိုမေလ15ရက်နေ့အထိထပ်တိုးလိုက်နာကြဖို့ထုတ်ပြန်ထားပါတယ်။ဒါပေမဲ့အခုမေလ15ရက်နေ့ကနေဒီအမိန့်ကိုထပ်တိုးမတိုးမကျိန်းသေးသေးပါပဲလို့သက်ဆိုင်ရာဒီတန်နရအမိန့်တွေကတော့ဆက်ရှိနေအောင်ပါပါ။အခုထုတ်ပြန်တဲ့ဒီတန်နရအမိန့်တွေထဲမှာတော့ပြင်ပကိုထွက်တတ်ခါနှာခေါင်းစည်းကိုမဖြစ်မနေတက်ဖို့အပြင်မလိုအပ်ဘဲလူငါးဦးထက်ပိုပြီးမစူဝေးဖို့ဆိုတာလည်းပါဝင်ပါတယ်။ကျွန်မအိမ်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။